Welcome to the Voice of America in Burmese.
မင်္ဂလာပါတော်ရရှင်ပါခင်ဗျာ VOA American တန်ကနေ2014ခုနှစ်မေလ18ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်။ဒိုင်းဒိုမီတာ2432နဲ့39ရောကနေဖမ်းယူနားဆင်နေပါတယ်ခင်ဗျာ။တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆံမိုးဝေပါ။အခုတနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ကျွန်မကတော့ဆုမြတ်မမရှင်ဘိုကိုဟာရမ်စစ်သွေးကြောအဖွဲ့ဟာဒီအာဖရိကတိုက်အလဲပိုင်းနဲ့အနောက်ပိုင်းအတွက်ချင်းချောက်မှုအန္တရာယ်တစ်ခုဖြစ်လာနေပြီလို့ပြည်သူ့သမ္မတကပြောလိုက်ပါတယ်။တခါအိန္ဒိယနိုင်ငံရဲ့ဝန်ကြီးချုပ်တစ်ဖြစ်လာတော့မဲ့နရန်ဒရာမော်ဒီကိုနယူးဒယ်လီမြို့တော်မှာအမြောက်အများကြိုဆိုခဲ့ကြပါတယ်။ဒီလိုမျိုးနိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့အကြီးညာပေးပါမယ်ရှင်
။ကောင်းပါပြီခင်ဗျာ။အဲ့လိုသတင်းတွေကိုကြီးညာအပြီးမှာတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတော်တစ်ပုဒ်နဲ့ဒေတာရင်းသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကသတင်းသမားတွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းသတင်းလွှာမှာဆိုရင်တော့
ကော်မရှင်ဥက္ကဋ္ဌပြောတဲ့စကားတွေပေါ်မှာဒီပြီးတော့ဒီကော်မရှင်ရဲ့အနေထားကိုခံမှန်းကြည့်တာပေါ့နော်ဒီလိုတော့ရတယ်။ဒီတော့ရွေးကောက်ပွဲကော်မရှင်ရဲ့မီဒီယာနဲ့ကလုံးဝကိုအဆက်အသတ်မရှိဘူး။အခုကစပြီးသူကတော့တရားစခင်းတဲ့သဘောပဲ
။မြန်မာနိုင်ငံဆိုင်ရေးဆရာဒီခါမှာခင်ဗျာမြန်မာနိုင်ငံသတင်းစာဆရာအသင်းရဲ့ဥက္ကဋ္ဌဖြစ်တဲ့ဥက္ကကိုရဲ့မှတ်ချက်ပါမကြခင်မှာအပြည့်စုံကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာအဲ့ဒီသတင်းနဲ့အတူမြန်မာရေးသုံးသက်ချက်နာနခင်အင်္ဂလိပ်စာသင်ခန်းစာပူချခြင်းနဲ့စနေညပိုင်းကဆွေးနွေးခဲ့တဲ့ဓာတ်ရိုက်လေးလံအစီအစဉ်လေးကိုပြန်ပြီးတော့နားဆင်ကြရအောင်ပါခင်ဗျာအခုအရင်ဆုံးတော့တနင်္ဂနွေမနက်ခင်းရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရနိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံမှာအခြေစိုက်တဲ့ဘိုကိုဟာရမ်စစ်သွေးကြောအဖွဲ့ဟာအာဖရိကတိုက်အလဲပိုင်းနဲ့အနောက်ပိုင်းအတွက်ချင်းချောက်မှုအန္တရာယ်ဖြစ်လာနေပြီပြီးတော့ဒီအဖွဲ့ကိုချေမှုန်းဖို့အတွက်အလုံးစုံပါဝင်တဲ့အစီအစဉ်တစ်ခုကိုချမှတ်ရမယ်လို့ပြင်သစ်သမ္မတဖန်ဆွာဟော်လွန်ကပြောလိုက်ပါတယ်။နိုင်ဂျီးရီးယားနဲ့နိုင်ဂျီးရီးယားရဲ့အိမ်နီးချင်းနိုင်ငံတွေကသမ္မတတွေတက်ရောက်ကြတဲ့ဆွေးနွေးပွဲကိုပဲရစ်မြို့တော်မှာစနေနေ့တုန်းကကျင်းပအပြီးသတင်းစာရှင်းလင်းပွဲမှာပြင်သစ်သမ္မတကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ဘိုကိုဟာရမ်အဖွဲ့ကနိုင်ဂျီးရီးယားကျောင်းသူမိန်းကလေး300နီးပါးကိုဖမ်းဆီးပြန်ပေးဆွဲထားချိန်မှာပဲအခုလိုပြင်သစ်မှဆွေးနွေးပွဲကိုကျင်းပခဲ့တာပါဘိုကိုဟာရမ်အဖွဲ့ဟာအယ်ကိုင်ဒါနဲ့ဆက်နွယ်နေတဲ့အဖွဲ့ဖြစ်တယ်လို့ပြင်သစ်သမ္မတကပြောကြားခဲ့ပြီးတော့သတင်းအချက်အလက်တွေကိုဖလှယ်ဖို့ပူးပေါင်းဆောင်ရွက်ကြဖို့အတွက်အာဖရိကခေါင်းဆောင်တွေအနေနဲ့ပြည်စုံတဲ့အစီအစဉ်တစ်ခုလုပ်ရမယ်လို့ပြောကြားခဲ့ပါတယ်နိုင်ဂျီးရီးယားသမ္မတ Good Luck Jonathan ကလည်းဘိုကိုဟာရမ်စစ်သွေးကြောအဖွဲ့ဟာနိုင်ငံတွင်းကပဲအကြမ်းဖက်အဖွဲ့တစ်ခုမဟုတ်တော့ပဲအနောက်အာဖရိကရဲ့အယ်ကိုင်ဒါအဖွဲ့တစ်ခုအနေနဲ့လှုပ်ရှားနေတယ်လို့ပြောကြားသွားပါတယ်။ပျောက်ဆုံးနေစေအကြောင်းသူမိန်းကလေးတွေကိုပြန်ရှာတွေ့နိုင်ဖို့အတွက်နိုင်ဂျီးရီးယားအစိုးရကတန်ဋိဌာန်ချထားပြီးတော့မိန်းကလေးတွေဖမ်းဆီးခေါ်ဆောင်ခံသွားရတဲ့နိုင်ဂျီးရီးယားမြောက်ပိုင်းမှာတိုက်အင်အား2000ချထားတယ်လို့ဆိုခဲ့ပါတယ်။အခုလိုမျိုးအာဖရိကတိုက်ခေါင်းဆောင်တချို့ပြင်သစ်နိုင်ငံမှာဆွေးနွေးမှုမစခင်နိုင်ပိုင်းအလိုမှာပဲနိုင်ဂျီးရီးယားနဲ့နယ်ဇန်နာကကင်မရွန်းနိုင်ငံနဲ့မှဘိုကိုဟာရမ်စစ်သွေးကြွားတွေတိုက်ခိုက်ခဲ့ပါတယ်။ဝါဇာမျိုးကတရုတ်အင်ဂျင်နီယာကုမ္ပဏီရဲ့စခန်းတစ်ခုကိုတိုက်ခိုက်ခဲ့တာမှတယောက်သေဆုံးခဲ့ပါတယ်။တရုတ်အလုံသမား10ယောက်လည်းပျောက်ဆုံးနေပြီးတော့စစ်သွေးကြွားတွေပြန်ပေးဆွဲသွားတယ်လို့ယုံကြည်ရပါတယ်ရှင်
။ယူကရိန်းနိုင်ငံမှာရှေ့သတင်းပတ်ကျင်းပမဲ့သမ္မတရွေးကောက်ပွဲကိုနိုင်ငံအရှိကျမ်းမာရှိတဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသဘုံတွေအနောက်ဆက်ပြေးနိုင်တယ်လို့ယူကရိန်းဆိုရရွေးကောက်ပွဲကော်မရှင်ကသတိပေးလိုက်တာကြောင့်တောင်ဝရှိသူတွေဟာတိုင်းပြည်ရဲ့နိုင်ငံရေးပြဿနာတွေကိုအဆုံးသတ်နိုင်ဖို့အတွက်ဆွေးနွေးနေကြပါတယ်။ယူကရိန်းနိုင်ငံရှေ့ပိုင်းကကာကစ်မြို့မှာစနေနေ့တုန်းကဘိုဆိုရနဲ့ဒေသတွင်းခေါင်းဆောင်တွေဒုတိယအကြိမ်ဆွေးနွေးပွဲတွေပြုလုပ်ခဲ့ကြပါတယ်။ဒါပေမဲ့တိုးတက်မှုတစ်စုံတစ်ရာကိုတော့ကြေညာချက်ထုတ်ပြန်တာမျိုးမရှိခဲ့ပါဘူး။ရှေ့ပိုင်းကယူကရိန်းဆိုရပိုင်းအစောက်အုံတွေကိုသိမ်းယူဖို့ကြိုးပမ်းမှုမှာပါဝင်ခဲ့တဲ့ခွဲထွက်ရေးအဖွဲ့တွေကိုတော့ဒီဆွေးနွေးပွဲမှာပါဝင်ဖို့မဖိတ်ခဲ့ပါဘူး။ယူကရိန်းရှေ့ပိုင်းရဲ့လုံခြုံရေးကိုအမခံဖို့အတွက်ယာယီအစိုးရအနေနဲ့လှုပ်ရှားရှိတာတွေလှုပ်သွားဖို့ကီယက်မှာရှိတဲ့ဗဟိုရွေးကောက်ပွဲကော်မရှင်ကတောင်းဆိုပါတယ်။ယူကရိန်းအရှေ့ပိုင်းမှာမတည်ငြိမ်မှုတွေဖြစ်ခဲ့မယ်ဆိုရင်မေလ25ရက်နေ့မှာလုံမဲ့သမ္မတရွေးကောက်ပွဲမှာလူနှစ်သန်းလောက်မဲပေးနိုင်မှာမဟုတ်ဘူးလို့လည်းပြောလိုက်ပါခင်ဗျာ
မြန်မာနိုင်ငံမှာရှင်းနှစ်ကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်မှာအခြေခံဥပဒေကိုပြင်ဆင်ပေးပါလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့အတူ88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူမှုအဖွဲ့အစည်းခေါင်းဆောင်တွေကတောင်းဆိုလိုက်ကြပါတယ်ရန်ကုန်မြို့ကဗိုလ်စိမ်မှန်ကွင်းမှာဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလူလူဟောပြောပွဲကိုစနေနေ့တုန်းကကျင်းပခဲ့တာမှာဒေါအောင်ဆန်းစုကြည်ကဘာကြောင့်ဖွဲ့စည်းပုံကိုပြင်ဆင်ဖို့လိုအပ်တယ်လဲဆိုတာကိုအဓိကထားပြီးတော့မိန့်ခွန်းပြောကြားသွားပါတယ
်ဒီနိုင်ငံမှာဒဏ်တူညီများမှုရှေ့မှာစစ်မှန်တဲ့ပြည်ထောင်စုတစ်ခုဖြစ်နိုင်တယ်ဒီတော့ဒဏ်တူညီများမှုဆိုတာဘယ်အစားမှာလဲဒီနိုင်ငံရဲ့အခြေခံရဲ့ဖွဲ့ဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေကနေပြီးတော့စမှာဖြစ်ပါတယ်အခုဖွဲ့စည်းပုံအခြေခံဥပဒေအရဆိုလို့ရှိရင်ကျမတို့တမအယတ္တပြည်သူတွေနဲ့ တမတော်သားများကြားမှာခွဲခြားထားတဲ့ဒန်တူညီများမှုမရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်ပါတယ်ဒီလိုခွဲခြားထားတာဟာဘယ်သူ့ကိုမှအကျိုးမပြုပါဘူးနိုင်ငံကိုလည်းအကျိုးမပြုပါဘူးတမတော်ကိုလည်းအကျိုးမပြုပါဘူး
လူလူဟောပြောပွဲမှာ88မျိုးဆက်ခေါင်းဆောင်တွေကလည်းဖွဲ့စည်းပုံမှာပြင်ဆင်တဲ့အကြောင်းတွေကိုထောက်ပြပြပြီးတော့မိန့်ခွန်းပြောသွားကြပါတယ်။အလားတူဖွဲ့စည်းပုံပြင်ဆင်ရေးလူလူဟောပြောပွဲကိုမန္တလေးမြို့မှာဒီကနေ့တနင်္ဂနွေနေ့မှာလည်းပြုလုပ်ဖို့စီစဉ်ထားပါတယ်ရှင်
။လောင်နိုင်ငံမြောက်ပိုင်းမှာစစ်မြင့်ရာရှိကြီးတွေအပါအဝင်လူပေါင်း20လောက်ပါသွားတဲ့စစ်လေရင်ဒဇင်စနေနေ့စောပိုင်းကပြတ်ကျခဲ့ပါတယ်။စစ်လေရင်ပြတ်ကျမှုမှာလက်ထောက်ဝန်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝန်ကြီးလည်းဖြစ်တဲ့ဗိုလ်ချုပ်ဒိုအန်ချစ်ပိချစ်လည်းတည်ဆုံသွားတယ်လို့တာဝန်ရှိသူတွေကအတည်ပြုပါတယ်။ရှန်ခွန်အန်ပီနယ်မှာလင်းပြတ်ကျခဲ့တာဖြစ်ပြီးဗီယန်ကျန်းမြို့တော်ရဲ့မြို့တော်ဝန်စုခမဟာရတ်လည်းတည်ဆုံသွားသူတွေထဲမှာပါတယ်လို့ဗီယန်ကျန်းမှာရှိတဲ့ VOA သတင်းတောက်ကပြောပါတယ်။အသက်ရှင်သူ3ယောက်ထက်မနည်းရှိတယ်လို့တချို့သတင်းတွေကပြောနေပေမဲ့အသေးစိတ်ကိုတော့အတိအကျမသိရပါဘူး။ဘာကြောင့်လင်းပြတ်ကျခဲ့သလဲဆိုတာလည်းမသိရသေးပဲဖြစ်နေပါတယ်။ပြတ်ကျခဲ့တဲ့လင်းဟာAntonov အမျိုးသားဖြစ်ပြီးတပ်တန်းကနှစ်အနည်းငယ်ပဲရှိသေးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။လွန်ခဲ့တဲ့နှစ်40နီးပါးတုန်းကကွန်မြူနတီတပ်တွေကတော်ဝင်လာအိုတပ်တွေကိုအနိုင်ရခဲ့တဲ့အထိတ်မှတ်ပွဲတက်ဖို့အတွက်ရှန်ခွန်ပြည်နယ်တဲက Plains of Jazz ဆိုတဲ့နေရာစီသွားကြရင်လေးပြတ်ကျသွားတာဖြစ်ပါတယ်ခင်ဗျာ။
ဒီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိတိုင်းဒိုမီတာ24 kHz 12.23 MHz တိုင်းဒိုမီတာ32 kHz 9325တိုင်းဒိုမီတာ39 kHz 9525တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့ကနေမနက်ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်အိန္ဒိယနိုင်ငံရဲ့ဝန်ကြီးချုပ်တစ်ဖြစ်လာတော့မဲ့ Narendra Modi ဟာစနေနေ့တုန်းကနယူးဒယ်လီမြို့တော်ကိုရောက်ရှိလာတာမှထောက်ခံသူအများအပြားကြိုဆိုခဲ့ကြပါတယ်။2000ခုနှစ်ထဲကသူအုပ်ချုပ်ရေးမှုလုပ်ခဲ့တဲ့ဂူဂျာရတ်ပြည်နယ်ကနေရောက်ရှိလာတဲ့ Mr. Modi ကသူ့ရဲ့ BJP ပါတီရွေးကောက်ပွဲမှာအနိုင်ရခဲ့တာဟာအိန္ဒိယနိုင်ငံကပြည်သူတန်ပေါင်း 1200 ကျောင်းဖြစ်တယ်လို့ပြောကြားသွားပါတယ်။နှစ်ပေါင်း30အတွင်းအိန္ဒိယနိုင်ငံမှာနိုင်ငံရေးပါတီတစ်ခုမရရှိခဲ့ဘူးတဲ့အနိုင်ရမဲအင်အားနဲ့ဟိန္ဒူအမျိုးသားရေး BJP ပါတီအနိုင်ရခဲ့တာပါ။ဝင်းကြီးချုပ်မမွန်ဆင်းကလည်းစနေနေ့တုန်းကယာရုကနေဖယ်ရှားမပေးခင်နှုတ်ဆက်မိကွန်းတို့ပြောကြားခဲ့ပါတယ်။ပြည်သူတွေအနေနဲ့ရွေးကောက်ပွဲရလဒ်တွေကိုလေးစားပြီးတော့နိုင်ငံရဲ့ခေါင်းဆောင်အသစ်ကိုထောက်ခံအားပေးကြဖို့အတွက်မမွန်ဆင်းကတိုက်တွန်းသွားပါတယ်ရှင်
။တူရကီသမိုင်းတလျှောက်ဆိုးဝါးဆုံးဖြစ်ခဲ့တဲ့ကြောင်မီးသွေးတွေမီးလောင်ပေါက်ကွဲမှုဖြစ်ခဲ့တဲ့နေရာမှာရှာဖွေကယ်ဆယ်ရေးလုပ်နေတာတွေကိုကယ်ဆယ်ရေးလုပ်သားတွေစတင်အဆုံးသတ်နေပြီဖြစ်ပါတယ်။ကယ်ဆယ်ရေးလုပ်သားတွေဟာတည်ဆုံနေတဲ့နောက်ထပ်ရုပ်အလောင်းနှလောင်းကိုစနေနေ့ကထပ်ပြီးတွေ့ရှိခဲ့တယ်လို့တူရကီစွမ်းအင်ဝန်ကြီးကပြောပါတယ်။ဒါကြောင့်တည်ဆုံသူအရေအတွက်စုစုပေါင်းဟာ301ယောက်ရှိသွားပြီဖြစ်ပါတယ်။ဒီရုပ်အလောင်းတစ်ခုဟာနောက်ဆုံးကြန့်ရှိနေတဲ့ရုပ်အလောင်းတွေဖြစ်လိမ့်မယ်လို့ယုံကြည်ကြောင်းသူကပြောပါတယ်။ကြောင်မီးသွေးတွေအလုတ်သမား485ယောက်ကတော့အသက်မသေးပဲလွတ်မြောက်ခဲ့တယ်လို့သူကပြောပါတယ်။ကယ်ဆယ်ရေးလုပ်နေတာတွေကိုအဆုံးမသတ်ခင်မှာကယ်ဆယ်ရေးအဖွဲ့တွေအနေနဲ့နောက်ဆုံးရှောက်ဖွေမှုကိုလုပ်သွားမှာဖြစ်တယ်လို့လည်းတူရကီစွမ်းအင်ဝန်ကြီးကပြောပါတယ်။စနေနေ့အစောပိုင်းကတော့မိုင်းတွင်းထဲမှာမီးလောင်မှုထပ်ဖြစ်ခဲ့ပြီးတော့ဒါပေမဲ့ဒီမီးကိုငြိမ်းသက်နိုင်ခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
။ဘောဂန်ဒေသမှာနှစ်ပေါင်း100ကျော်အတွင်းအဆိုးဆုံးရေကြီးမှုကြောင့်ဆာဗီးယားနဲ့ဘော့စနီးယားဟာဇီဂိုဗီနာမှာလူပေါင်း20ကျော်သေဆုံးခဲ့ပြီးတော့ထောင်ပေါင်းများစွာရေဘေးဒုက္ခရောက်နေကြပါတယ်။ဥရောပအလယ်ပိုင်းဒေသမှာပြီးခဲ့တဲ့3ရက်အတွင်းလေးလစာနဲ့ညီးများတဲ့မိုးရေပမာဏနဲ့မိုးရွာသွန်းခဲ့တဲ့အတွက်အကြီးအကျယ်ရေကြီးနေတာကြောင့်တည်ဆုံးသူအရေအတွက်ပို့ပြီးတော့များလာနိုင်တယ်လို့လည်းတာဝန်ရှိသူတွေကသတိပေးထားပါတယ်။လေရင်ပြန်တွေပေါ်ကနေဝေဟင်ကနေမြင်ရတဲ့အတိုင်းဆိုရင်တော့အိမ်တွေလမ်းတွေရထားလမ်းတွေအပါအဝင်ဒီဘော့စနီးယားဒေသရဲ့3ပုံတပုံဟာရေလွှမ်းနေတယ်လို့တာဝန်ရှိသူတွေကစနေနေ့ကပြောကြားခဲ့ပါဗျ။အဲ့ဒီရေကြီးနေတဲ့ဒေသမှာလူပေါင်းတသန်းလောက်နေထိုင်မယ်လို့ဘော့စနီးယားအစိုးရပြောခွင့်ရသူကခန့်မှန်းပါတယ်ရှင်
။စပိန်လာလီဂါအမှတ်ပေးဘောလုံးပွဲတွေမှာတော့ Atletico Madrid အသင်းချန်ပီယံဖြစ်သွားပါပြီ။စပိန်အမှတ်ပေးပြိုင်ပွဲရဲ့ final လို့ခေါ်နေကြတဲ့နောက်ဆုံးပွဲစဉ်38ကိုအင်ရှင်ဘာစလိုနာနဲ့ Atletico Madrid တို့ကစားကြတာမှာတကူးစီတည်ဖြစ်ပြီးတော့ Atletico Madrid အသင်းစပိန်အမှတ်ပေးချန်ပီယံဖြစ်သွားတာပါ။ဘာစလိုနာအသင်းကဂိုးရင်သွင်းပြီးတော့အနိုင်ရခဲ့ရင်ချန်ပီယံဖြစ်မှာဖြစ်ပေမဲ့ Atletico Madrid ကနောက်ပိုင်းမှာပြန်ချေပြီးတော့နောက်ဆုံးမှာတည်ရင်နဲ့ပြီးပြီးတော့ဘာစလိုနာထက်3မှတ်အသာစုစုပေါင်းအမှတ်90နဲ့ချန်ပီယံဖြစ်သွားတာပါ။ဒါဟာအက်တလက်တီကိုမက်ဒရစ်အတွက်တော့96နောက်ပိုင်းမှာပထမဆုံးအကြိမ်အမှတ်ပေးချန်ပီယံဖြစ်တာလည်းဖြစ်ပါတယ်။ဘာစလိုနာအသင်းကအမှတ်ပေးချန်ပီယံဖလားနဲ့လွဲသွားတာကြောင့်ဒီနှစ်မှာဖလားတစ်လုံးမှမရဘဲနဲ့နီးပြလဲထွက်သွားခဲ့ရပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့မှာကစားခဲ့တဲ့ဝမ်ဘလီကွင်းမှာကစားခဲ့တဲ့ FA ဖလား final မှာတော့ Arsenal က Hull City ကိုအချိန်ပိုကစားပြီး3-2နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဘာလင်မှာကစားတဲ့ဂျာမန်ဖလားဖိုင်နယ်မှာတော့ Bayern Munich က Borussia Dortmund ကိုအချိန်ပိုကစားပြီး2-2မရှိနဲ့နိုင်သွားပါတယ်။ဂိုးတွေကတော့ Robin နဲ့ Müller တို့ကသွင်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
direct from Washington, the voice of America, VOA.
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့ကိုရနိုင်လို့ပြောပြပေးသွားတာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်ကတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကမီဒီယာတွေနဲ့တွေ့ဆုံတဲ့အကြောင်းကိုအရင်ဆုံးတင်ပြမှာဖြစ်ပါတယ်မြန်မာနိုင်ငံမှာကြာခင်ကျင်းပတော့မယ့်ရွေးကောက်ပွဲနဲ့2015ခုနှစ်ရွေးကောက်ပွဲကာလအတွင်းမှာသတင်းမီဒီယာတွေနဲ့လွတ်လပ်စွာသတင်းရယူခွင့်နဲ့အချိန်နဲ့တပြေးညီသတင်းအချက်အလက်တွေထုတ်ပြန်ပေးဖို့အတွက်ပြည်တွင်းသတင်းမီဒီယာအဖွဲ့အစည်းတွေကရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကိုတောင်းဆိုလိုက်ပါတယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအနေနဲ့လည်းရွေးကောက်ပွဲအတွင်းမှာသတင်းမီဒီယာတွေရဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့တယ်လို့သိရပါတယ်အကြောင်းအသေးစိတ်ကိုမတ်စုမွန်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ရွေးကောက်ပွဲတွေကျင်းပဖို့နီးကပ်လာတဲ့အချိန်မှာသတင်းမီဒီယာတွေနဲ့အတူရွေးကောက်ပွဲကော်မရှင်အဆင်ပြေချောမွေ့စွာပူးပေါင်းဆောင်ရွက်နိုင်ရည်အဓိကယူရပြီးတော့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့ပြည်တွင်းသတင်းမီဒီယာအဖွဲ့အစည်းအသီးသီးကတာဝန်ရှိသူတွေပထမဦးဆုံးအကြိမ်တည်ထောင်တွေ့ဆုံခဲ့ကြတာဖြစ်ပါတယ်ဒီလိုမျိုးတွေ့ဆုံခဲ့ကြတဲ့အချိန်မှာရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ထုံးလုပ်နည်းတွေနီးဥပဒေသတင်းအချက်အလက်တွေကိုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတည်အေးကရှင်းလင်းပြောပြခဲ့တယ်လို့မြန်မာနိုင်ငံသတင်းစာဆရာအသင်းဥက္ကဋ္ဌဦးကိုကိုဆက်မှုတက္ကသိုလ်ကပြောပါ
ဒီကော်မရှင်ကလုပ်နေတဲ့လုပ်ငန်းတွေသိရတယ်เนาะဒီကော်မရှင်ဥက္ကဋ္ဌပြောတဲ့စကားတွေပေါ်မှာတီးပြီးတော့ဒီကော်မရှင်ရဲ့အနေအထားကိုခံမှန်းကြည့်တာပေါ့เนาะဒီလိုတော့ရတယ်ရင်းတော့ရွေးကောက်ပွဲကော်မရှင်နဲ့မီဒီယာနဲ့ကလုံးဝကိုအဆက်အသွယ်မရှိဘူးအခုကစပြီးသူကတော့တရားစခင်းတဲ့သဘောပဲ list ထိုးပေးလိုက်တာပါပဲအဲ့ဒီတဲ့ကြောင့်အကျိုးကျေးဇူးကတော့ဆရာတို့ computer ဆက်လုပ်သွားမယ်ဆိုရင်တော့လीနောက်ပိုင်းတို့ပြည်ရင်းမီဒီယာတွေဒီရွေးကောက်ပွဲဆိုင်ရာသတင်းအချက်အလက်များရယူရေးကိစ္စမှာတော့ဟိုအစီအပင်မဲ့ဒီလန်တခုတော့ရသွားလိမ့်မယ်လို့ထင်တယ်ပူပေါင်းဆောင်ရွက်မှုတခုတော့ဖြစ်တာလိမ့်မယ်ထင်တယ်ကော်မတီဥက္ကဋ္ဌကြီးကတော့သူကမီဒီယာနဲ့လောကမရင်းနှီးဘူးတဲ့သူ့ကိုပြောတယ်လေအဲ့တော့မီဒီယာနေနဲ့ရင်းနှီးနှီးတွေ့ဆုံတဲ့သဘောပါပဲ
ခုလက်တော်ပြည်တွင်းသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မဲဆန္ဒနဲ့ကိုယ်စားလှယ်ကပဲစီရင်ခွင့်ရှိတယ်ဆိုပြီးရွေးကောက်ပွဲကော်မရှင်ကတတ်မှတ်ထုတ်ပြန်တယ်ဆိုတဲ့သတင်းအချက်အလက်နဲ့ပတ်သက်ပြီးရှင်းလင်းခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကသတင်းမီဒီယာတွေအနေနဲ့သတင်းအချက်အလက်မှန်ကိုထုတ်ပြန်ပေးဖို့မြစ်တာရက်ခံခဲ့တယ်လို့မြန်မာဂျာနယ်လစ်ကွန်ရက်ကအထွေထွေအတွင်ရမှုဥမြင့်ကျော်ကပြောပါတယ်
။အဓိကတော့မီဒီယာကမြေကောက်ဝဲနဲ့ပတ်သက်လို့လူထုကိုပညာရေးပေးရေးကိစ္စတွေမှာမြေကောက်ဝဲနဲ့ပတ်သက်လို့ဘူးတူတာပေါ့နော်။ Voter Education လို့ကိစ္စတွေမှာဝိုင်းဝန်းကူညီဖို့ပြောတာ။နောက်တစ်ခုကတော့လက်တလောမှာမီဒီယာမှာနည်းနည်းလေးကြေရရိုက်နေတယ်။ကိုယ်တည်းလေလောင်းကသူ့အပြင်တခြားလူတွေကမဲဆွယ်ခွင့်မရှိဘူးလို့ရေးစားတဲ့ဟာမဟုတ်ဘူးပေါ့နော်။အဲ့ဒါမမှန်ပါဘူးဆိုတော့အဲ့ဒါကိုလည်းသူရှင်းပြနေတာလည်းပါတယ်။လက်တလောအဲ့ဒီရွေးကောက်ပွဲဥပဒေပေါ့နော်ရွေးကောက်ပွဲအနည်းဥပဒေပေါ့စမ်းသပ်ထားတယ်ဆိုတာလည်းမဟုတ်ဘူးပေါ့နော်နမူနာလေးတွေပေါ့နော်မီဒီယာမှာရေးသားတဲ့တချို့လွဲမှားချက်လက်ဒိဋ္ဌိကောက်ယူလွဲမှားပြီးရေးသားတဲ့ဥပမာတစ်ခုနှစ်ခုလောက်သူထောက်ပြရတယ်နောက်တစ်ခုတချို့မီဒီယာတွေရဲ့ရေးသားမှုတွေလည်းသူစောင့်ဖတ်ပြီးတော့သူပြန်ပြီးတော့ပြုပြင်တဲ့ဟာတွေသူလည်းပြန်သုံးသပ်တဲ့ဟာတွေလည်းသူသုံးသပ်ပါတယ်ဆိုတဲ့ဟာမျိုးလည်းသူ
ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုရွေးကောက်ပွဲကော်မရှင်ဘက်ကပွင့်လင်းမြင်သာစွာထုတ်ပြန်ပေးဖို့နဲ့အချိန်နဲ့တပြေးညီသတင်းအချက်အလက်မှန်တွေကိုပြောဆိုပေးနိုင်သူဆက်သွယ်ရမယ့်ပြောခွင့်ရကိုသတင်းသမားတွေအတွက်ထားရှိပေးဖို့တက်ရောက်လာကြတဲ့သတင်းအဖွဲ့အစည်းတာဝန်ရှိသူတွေကတောင်းဆိုခဲ့ကြတယ်လို့မြန်မာနိုင်ငံသတင်းသာဆရာအသင်းဥက္ကဋ္ဌကပြောပါတယ်
ကျွန်တော်တို့တင်ပြခဲ့တဲ့အဲ့ဒီမီဒီယာတွေနဲ့ပုံမှန်ထိတွေ့ဆက်ဆံမှုတော့ကဒီရွေးကောက်ပွဲတွေမှာဒါမဲ့ကြပြကောလာမဲ့ရွေးကောက်ပွဲရောပေါ့နော်ဆရာတော့ပြောခဲ့ပါတယ်အဲ့ဒီမှာမီဒီယာတွေနဲ့သတင်းရယူခွင့်စနစ်တကျသတင်းရယူခွင့်ပေးဖို့ပေါ့နော်အဲ့ဒီမီဒီယာတွေနဲ့ပူးပေါင်းပြီးတော့မီဒီယာပေါ်ကြီးတွေပူးပေါင်းဆောင်ရွက်ပေးဖို့အဲ့ဒါတွေတော့ပြောခဲ့တယ်
ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအနေနဲ့သတင်းမီဒီယာတွေနဲ့အရင်ကထပ်ပို့ပြီးတော့ရင်းနှီးပွင့်လင်းစွာဆက်ဆံမှုအစီအစဉ်ရှိတယ်ဆိုတာပြောဆိုခဲ့တယ်လို့သတင်းသမားတွေဘက်ကလည်းအခုလက်ရှိတွေ့ကြုံနေရတဲ့သတင်းသမားတွေရဲ့အခက်အခဲတွေကိုအပြန်အလှန်ဆွေးနွေးခဲ့ကြတယ်လို့မြန်မာဂျာနယ်လစ်ကိုရက်ကတာဝန်ရှိသူကပြောပါဗျာ
။သူကကော်မရှင်နဲ့ပတ်သက်လို့မီဒီယာဖွဲ့စည်းပေးလဲတင်ပြရတယ်။ contact person ထားဖို့ပေါ့နော်။ဆိုတော့သူကအခုအဲ့ဒီသူဦးဆောင်နိုင်ဆိုတဲ့ဟာကိုရေးရာရှိသဘောမျိုးသူခန့်ထားတယ်ပေါ့နော်။အဲ့ဒီဖုန်းနံပါတ်ပေးတယ်။နောက်တစ်ယောက်နှမောင်ရွှေဆိုတဲ့သူတို့ကဟိုရေးကောက်ပွဲမှာကော်မရှင်နဲ့ပတ်သက်လို့ဖွဲ့တယ်ကအဲ့ဒီကတယောက်ကွန်တက်ပါဆင်နေနဲ့သူအိမ်မြောက်ကိုချိန်မြေးမိနိုင်တယ်ဘယ်အချိန်ဆိုနှမ်းမိနိုင်ပါလဲဆိုတော့အဲ့လိုမျိုးတော့သူပေးခဲ့တာရှိတယ်သုံးနံပါတ်ပေးခဲ့တာရှိတယ်ဟုတ
်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအနေနဲ့ရွေးကောက်ပွဲတွေကျင်းပဖို့နှီးကပ်လာတဲ့အချိန်မှာမြန်မာနိုင်ငံသတင်းစာဆရာများအသင်း MGA မြန်မာဂျာနယ်လစ်ကွန်ရက် MGN မြန်မာနိုင်ငံသတင်းသမဂ္ဂ MGU မြန်မာစာနယ်ဇင်းကောင်စီ PC ကသတင်းမီဒီယာတွေနဲ့အခုလိုထိတွေ့ဆက်ဆံမှုစ조사လာတဲ့အပေါ်သတင်းသမားတွေကကြိုဆိုပေမဲ့ကော်မရှင်အနေနဲ့ဒီထက်ပွင့်လင်းမြင်သာစွာနဲ့သတင်းထုတ်ပြန်မှုတွေကိုပြုလုပ်သင့်တယ်လို့လည်းသတင်းသမားတွေကတုံ့တက်ကြပါတယ်ရှင
်မတ်စုမွန်ပြောပြတော့တာဖြစ်ပါတယ်ခင်ဗျာအခုတော့အင်းနီဂျင်ဒေတာရင်းကသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပါမယ်တရုတ်နိုင်ငံအနေနဲ့ဗ ဗီယက်နမ်နိုင်ငံလူကြားနေနမိတ်ပိုင်ဆိုင်မှုအငင်းပွားမှုကနေလူတွေတိုက်ဆုံရတဲ့အထိဖြစ်ခဲ့တဲ့တရုတ်ဆန့်ကျင်ရေးလှုပ်ရှားမှုတွေဗီယက်နမ်နိုင်ငံမှာအခုသတင်းတပတ်အတွင်းမှာဖြစ်ပွားခဲ့ပါတယ်။တောက်ကြနေမှာလည်းတရုတ်နိုင်ငံနဲ့နေနမိတ်ပိုင်ဆိုင်မှုအငင်းပွားနေတဲ့ဖိလစ်ပိုင်နိုင်ငံမှာလည်းဆန္ဒပြမှုတွေဖြစ်ခဲ့ပါတယ်။အဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဘက်ကဘလို့ကင်တွဲဖြစ်ရှင်းမှာလဲတရုတ်အစိုးရဘက်ကရက်တီတဲ့အနေအထားနဲ့ပတ်သက်ပြီးတော့ Republic Valley ဟောင်ကောင်ကနေသတင်းပို့ပို့ထားတာကိုပြောပြပေးပါမယ်ခင်ဗျာ။ဗီယက်နမ်ကသူတို့ပိုင်နယ်မြေလို့ပြောထားတဲ့နယ်နိမိတ်အတွင်းတရုတ်နိုင်ငံကရေနံရှာဖွေရေးပြုလုပ်မှုတွေစတင်လှုပ်ဆောင်ခဲ့ရမှာပင်လယ်ပြင်အတွင်းအပြန်အလှန်ထိတွေ့မှုတွေဖြစ်ရကနေဒီရေခင်းစပြီးတော့ဖြစ်ခဲ့တာပါ။အဲ့ဒီနောက်ပိုင်းမှာတော့ပြဿနာဟာကုန်းနှင်းပိုင်းကိုရောက်သွားပြီးဗီယက်နမ်မြို့ကြီးတွေမှာတရုတ်ဆန့်ကျင်ရေးလှုပ်ရှားမှုတွေဖြစ်ပေါ်ခဲ့ပြီးတရုတ်တွေပိုင်ဆိုင်တယ်လို့ယူဆရတဲ့စီးပွားရေးအဆောက်အဦတွေကိုမီးတင်ရှို့မှုတွေဖြစ်ခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကျူးလွန်တဲ့သူတွေကိုအပြစ်ပေးအရေးယူဖို့အတွက်တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကဗီယက်နမ်အစိုးရကိုတောင်းဆိုခဲ့ပါတယ်ရှန်တီယန်ဟာတရုတ်ကုန်သွယ်ရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဖြစ်ပါတယ
်这件事情造成我企业经营终止财产损失巨大中方对此表示强烈谴责。
အခုဖြစ်ခဲ့တဲ့ဖြစ်ရကြောင်းကျွန်တော်တို့ကုမ္ပဏီတွေရဲ့လုပ်ငန်းတွေရပ်ဆိုင်းပစ်ခဲ့ရပြီးနေလာဆုံးရှုံးမှုတွေကြုံခဲ့ရပါတယ်။အဲ့ဒီအတွက်တရုတ်နိုင်ငံအနေနဲ့ပြစ်တင်ရှုံချပါတယ်လို့ပြောထားတာပါ။နီကိုလတ်စ်တောမတ်ဟာဟောင်ကောင်တက်ကတူကအာရှနဲ့နိုင်ငံတကာသုတေသနဌာနရဲ့ပေါမောက်ခဖြစ်ပါတယ်
။ You've seen a reaction and awareness of this within the Chinese social media.But it's not to the level that
ရှုံးနိုင်ငံရဲ့လူမှုမီဒီယာတွေရဲ့သဘောထားတွေကိုတုံ့ပြန်မှုအနေနဲ့မြင်တွေ့နိုင်ပါတယ်။ဒါပေမဲ့ဒါဟာတရုတ်နိုင်ငံဘက်ကတစုံတစ်ခုလှုပ်တော့မယ်ဆိုတာမျိုးတော့မဟုတ်ပါဘူး။ဘာလို့လဲဆိုတော့ချင်းချောက်မှုတွေကြုံနေရလို့ပါ။ဗီယက်နမ်အနေနဲ့ကင်တွယ်ဖြည့်ရှင်းနိုင်မယ်ဆိုတဲ့သဘောရှိပါတယ်။ဖြစ်သမျှကိစ္စတွေဟာဗီယက်နမ်ရဲ့မှားယွင်းမှုပါ
။တရုတ်နိုင်ငံဟာငါရေနံနဲ့သဘာဝတန်းဝေတွေကြွေဝတဲ့တောင်တရုတ်ပင်လယ်ရဲ့ဒေသအများစုကိုသူတို့ရဲ့အချုပ်အခြာပိုင်းပိုင်ဆိုင်မှုနယ်မြေအဖြစ်ကြီးညာထားပါတယ်။ဒါပေမဲ့နယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးဖိလစ်ပိုင်အပါအဝင်ဒေသရင်းကနိုင်ငံတွေနဲ့တရုတ်နိုင်ငံကြားမှာပြဿနာတွေဖြစ်ပွားနေပါတယ်။နိုင်ငံတကာနယ်မြေပိုင်နဲ့တတ်မှတ်မှုအရေးကိစ္စမှာဗီယက်နမ်နိုင်ငံဟာအတင်းမာဆုံးဖြစ်ပါတယ်။အခုသတင်းပတ်အတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကဗီယက်နမ်နိုင်ငံအတွက်အနေရကြီးမားပါတယ်လို့ဟောင်ကောင်အခြေစိုက်ဗီယက်နမ်ရေးရာလေ့လာသူဂျိုနာသန်လန်ဒန်ကပြောပါတယ
်။ So to have this sort of development is unfortunate. It's a distraction. Clear message.
မျောလင်းမဲကြုံလာတဲ့အခုဖြစ်ရကြောင်းစိတ်ရှုပ်ထွေးစရာဖြစ်ရပါတယ်။ဒီဖြစ်ရဟာဗီယက်နမ်နိုင်ငံအတွက်ကြီးမားပြီးပြင်းထန်တဲ့ကိစ္စဖြစ်လိမ့်မယ်ဆိုတာကိုပြသလိုက်တာပါ။တစ်ဖက်ကကြည့်ရင်လည်းအလွန်အင်အားကြီးမားပြီးတက်ကြွနေတဲ့အိန္ဒိယနိုင်ငံကိုယဉ်ဆိုင်တဲ့ကိုကြမာကိုဖန်တီးတာမျိုးလည်းဖြစ်ပါတယ
်။အခုလိုဖြစ်ပွားခဲ့တဲ့အထီးကျုံကိစ္စတွေကြောင်းတရုတ်နိုင်ငံအနေနဲ့တောင်တရုတ်ပင်လယ်အတွင်းမှာပိုင်ဆိုင်မှုနယ်မြေတတ်မှတ်တဲ့လုပ်ရက်ပြောင်းလဲပစ်လိမ့်မယ်လို့မထင်တဲ့အကြောင်းလေးလာတုံးသက်သူတွေကယုံကြည်ကြသလိုတရုတ်အစိုးရဘက်ကလည်းသိပြီးတော့အလေးထားပုံမရပါဘူး။တရုတ်နိုင်ငံသားဝန်ကြီးဌာနကစစ်ဖက်ဆိုင်ရာထိတ်တန့်အရာရှိတွေကပါတရုတ်နိုင်ငံဟာသူ့ရဲ့ပိုင်ဆိုင်တဲ့နယ်မြေအတွင်းမှာလှုပ်ဆောင်စရာရှိတာတွေကိုလုပ်နေတာဖြစ်တယ်လို့မလျှော်တမ်းပြောဆိုနေကြတာပါ
။ This is an issue because China is trying to portray itself as a peaceful rising power. It's trying to say it's not
ဒါဟာတရုတ်နိုင်ငံအနေနဲ့ငြင်းငြင်းချမ်းချမ်းနဲ့ဩဇာအရှိန်အဝါကြီးထွားလာနေပြီးဒေသရင်းကိုချင်းချောက်မှုမလုပ်ဘူးဆိုတာကိုပြသနေချိန်မှာဖြစ်ပွားလာတဲ့ဖြစ်ရပ်တစ်ခုပါအခုချိန်ထိဖိလစ်ပိုင်ကိုရောဗီယက်နမ်ကိုပါစန့်ကျင်တဲ့တုံ့ပြန်မှုတစုံတရာမလုပ်သေးပါဘူ
းတောက်ကြနေတုန်းကတော့ဗီယက်နမ်ရဲ့တရုတ်စန့်ကျင်ရေးလှုပ်ရှားမှုဟာဖိလစ်ပိုင်နိုင်ငံကိုပါကူးစက်သွားပြီးဖိလစ်ပိုင်နဲ့ဗီယက်နမ်လူမျိုးတရာကျော်လောက်ဟာတရုတ်ကောင်စစ်ဝင်ရင်းကိုပိတ်ဆို့ပြီးတော့ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတွေကတရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်ကိုကျူးကျော်မှုတွေပြုလုပ်နေပြီးဖိလစ်ပိုင်နဲ့ဗီယက်နမ်နှစ်နိုင်ငံကြားစီးလုံးညှိနှိုးကြဖို့နှိုးဆော်ခဲ့ကြပါတယ
် view ရဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာအခုတော့အပတ်စဉ်ထုတ်လွှင့်ပေးနေကြဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြအောင်ပါထိပ်သီးညီလာခံအပါအဝင်အာဆီယံအစည်းအဝေးကိုမြန်မာနိုင်ငံမှာအခုလတည်းမှာကျင်းပခဲ့ပါတယ်အဲ့ဒီထဲမှာအာဆီယံအစည်းအဝေးတန်တရားထဲမှာရောက်နေတဲ့အကျိုးအပြစ်နဲ့ပတ်သက်ပြီးတော့ဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကအခုလိုသုံးသပ်တင်ပြထားပါတယ်ခင်ဗျာ
။နေပြည်တော်မှာကျင်းပတဲ့24ချိန်မြောက်အာဆီယံထိပ်သီးညီလာခံပြီးဆုံးသွားပါပြီ။ပထမဦးဆုံးအချိန်ဝင်ဝေးအနည်းဆုံးအာဆီယံနိုင်ငံမှာကျင်းပတာဖြစ်လို့အောင်မြင်ပါမလားဆိုပြီးစိုးရိမ်ပူပန်ကြသလိုအောင်မြင်စီခြင်းလို့ကူညီသူလည်းရှိပါတယ်။နောက်6လကြာတဲ့အခါနိုဝင်ဘာလဒုတိယပတ်မှာ25ချိန်မြောက်အာဆီယံထိပ်သီးညီလာခံကိုနေပြည်တော်မှာကျင်းပအောင်မှာဖြစ်ပါတယ်။နိုဝင်ဘာညီလာခံမှာ9ချိန်မြောက်အရှေ့အာရှထိပ်သီးအစည်းအဝေးပါဝင်ပြီး အိန္ဒိယတရုတ်ဂျပန်အမေရိကန်တောင်ကိုရီးယားနဲ့ဩစတြေးလျခေါင်းဆောင်တွေနဲ့လည်းထိပ်သီးဆွေးနွေးပွဲကျင်းပပါလိမ့်မယ်အမေရိကန်နဲ့အနောက်တိုင်းဒီမိုကရေစီနိုင်ငံတွေကဒဏ်ခတ်အရေးယူထားလို့ကမ္ဘာအပေခံဖြစ်နေတဲ့ဗမာအစိုးရကိုအသင်းဝင်အဖြစ်လက်ခံလိုက်တဲ့အာဆီယံမှာနိုင်ငံခြားဆက်ဆံရေးပြဿနာမျိုးစုံကိုကြုံတွေ့ခဲ့ရပါတယ်အဲဒီတုန်းကမြန်မာကိုအာဆီယံရဲ့နာရာရှိယောဂသည်လို့လဲခေါ်ကြပါတယ်2006မှာဥက္ကဋ္ဌလုပ်ဖို့မြန်မာအလဲရောက်လာပြီးမြဲဝိုင်းဝန်းကန့်ကွက်တာကြောင့်ဥက္ကဋ္ဌတာဝန်ကိုညှင့်ပယ်ခဲ့ရပါတယ်ဒါပေမဲ့ဗမာအစိုးရဟာ1999မှာအာဆီယံအသင်းဝင်ဖြစ်ကြတဲ့ကညီလာခံတွေတက်ရောက်ပြီးပြည်တွင်းမှာလဲအစည်းအဝေးတွေကျင်းပပါတယ
်ဒါကြောင့်ဗမာအစိုးရဟာအလဲကြောင့်ဥက္ကဋ္ဌမလုပ်ရပါဘဲအာဆီယံအစည်းအဝေးနဲ့ရင်ပါလာတာ18နှစ်ရှိနေပါပြီ။အာဆီယံအစည်းအဝေးတွေတက်တာနဲ့အခန့်ကျင်းပတာဟာတိုင်းပြည်အတွက်ဘယ်လောက်အကျိုးများတယ်ဆိုတာနဲ့ပတ်သက်ပြီးလေ့လာတာမျိုးမတွေ့ရသေးပါဘူး။ထေချာတာကတော့အာဆီယံအစည်းအဝေးတွေမှာပါဝင်ဆင်နွှဲနေတဲ့ဗမာအစိုးရကိုဒေသခံအဖွဲ့အစည်းကထောက်ခံပြောဆိုလာတာပဲဖြစ်ပါတယ်။အ ਨੇ အချင်းဝေဖန်တာမျိုးရှိပေမဲ့ဗမာအစိုးရဘက်ကယက်တီတာကပိုများပါတယ်။အာဆီယံအစည်းအဝေးတွေဟာဗမာအစိုးရနဲ့တခြားအသင်းဝင်တွေအပြန်အလှန်သွေးတိုးဆန်းတဲ့နေရာတွေဖြစ်လာပါတယ်။ဗမာစစ်ကောင်းဆောင်ပိုင်းဟာအာဆီယံအစည်းအဝေးတွေမှာနိုင်ငံခြားဆက်ဆံရေးအတွေ့အကြုံတွေရကြပါတယ်
။ဆယ်နိုင်ငံအာဆီယံအသင်းရဲ့တင်ရှားတဲ့အသွင်လက္ခဏာတွေထဲမှာအစည်းအဝေးကျင်းပတာလည်းပါဝင်ပါတယ်။အသင်းဝင်ဆယ်နိုင်ငံပါဝင်တဲ့အစည်းအဝေးဒီတွေမကဘဲအခြား18နိုင်ငံနဲ့လည်းဆွေးနွေးပွဲတွေလုပ်ပါတယ်။ကော်မတီ30လောက်နဲ့လုပ်ငန်းအဖွဲ့100ကျော်တို့ကပြင်ဆင်လုပ်ကိုင်ပေးရပါတယ်။မြန်မာဥက္ကဋ္ဌလုပ်တဲ့ဒီနှစ်ထဲမှာကျင်းပမယ့်အစည်းအဝေးက900ကျော်ရှိပါတယ်။အစည်းအဝေးပြက်ကြရင်ကတည်းက21မျက်နှာရှိပါတယ်။မြန်မာပြည်မှာအစည်းအဝေး300ကျော်ကျင်းပပြီးအခြားအာဆီယံနိုင်ငံတွေမှာ400လောက်ကျင်းပပါလိမ့်မယ်။ဒေသဆိုင်ရာအစည်းအဝေးတွေမှာနိုင်ငံခြားအစိုးရတွေနဲ့ထိတွေ့ဆက်ဆံရင်းစီးအုပ်စုရဲ့လုပ်ရက်တွေကိုနိုင်ငံခြားကလက်ခံလာအောင်ဘယ်လိုလုပ်ရမလဲဆိုတာကိုဗမာအစိုးရသဘောပေါက်လာတာဖြစ်ပုံရပါတယ်။
အာဆီယံဥက္ကဋ္ဌလုပ်တာဟာငွေကုန်ကြေးကျများတဲ့အတွက်တိုင်းပြည်ပန္တာထိခိုက်နိုင်တယ်လို့စိုးရင်ပူပန်သူတွေရှိပါတယ်။အာဆီယံစီအဝေးအရေးအတွက်ဟာနှစ်စဉ်တိုးပွားနေပါတယ်။2017မှာအင်ဒိုနီးရှားဥက္ကဋ္ဌလုပ်တုန်းကအာဆီယံစီအဝေး5ခုအတွက်အမေရိကန်ဒေါ်လာ10သန်းကျော်ကုန်ကျကြောင်းသိရပါတယ်။အစီအဝေးအကြီးသေးလိုက်ပြီးဈေးကုန်ကျတာဖြစ်ပါတယ်။ဒါပေမဲ့ဆင်းရဲတဲ့အာဆီယံနိုင်ငံတွေဥက္ကဋ္ဌလုပ်တာဟာမနိုင်တဲ့ဝန်ကိုထမ်းတယ်လို့ဖြစ်နေတယ်လို့သုံးသပ်သူလည်းရှိပါတယ်။ဘလို့ပဲဖြစ်ဖြစ်ဗမာအစိုးရအဖို့ကတော့အာဆီယံထိပ်သီးညီလာခံဟာဂုံယူဝင့်ကြွားစရာအောင်မြင်မှုဖြစ်ပါတယ်။အာဆီယံအသုံးအနှုန်းစကားလုံးတွေနဲ့အဖြစ်မှန်ကိုသိနိုင်ဖို့ခက်ခဲအောင်စင်ဝေးရန်ရှောင်ပြောဆိုတက်လာတာကိုလည်းတွေ့ရပါတယ
်။အာဆီယံအစည်းအဝေးတွေများလာလေလေအာဆီယံရုံးချုပ်ကိုချက်ထွင်ဖို့လိုအပ်လာလေလေဖြစ်ပါတယ်။အင်ဒိုနီးရှားမှာအာဆီယံရုံးချုပ်တည်ရှိပါတယ်။2010နှစ်မှာနှစ်စဉ်အသုံးစိဒေါ်လာ16တန်းနဲ့အမှုဒဏ်300လောက်ရှိပါတယ်။ဒါပေမဲ့ ADB အာရှဖွံ့ဖြိုးရေးဘဏ်လေ့လာချက်အရနောက်15နှစ်ဆိုရင်အာဆီယံရုံးချုပ်မှာနှစ်စဉ်အသုံးစိဒေါ်လာတန်း220နဲ့အမှုဒဏ်1600ကျော်ရှိဖို့လိုကြောင်းသိရပါတယ်။အာဆီယံရုံးချုပ်အသုံးစိကိုအသင်းဝင်နိုင်ငံတွေအညီအမျှကြက်ခံနေရတာမို့နှစ်ကြာလေလေတက်သွင်းရတဲ့ရန်ပုံငွေခွဲတန်းများလေလေဖြစ်နေပါတယ်။အစည်းအဝေးတွေကျင်းပပြီးပူးပေါင်းဆောင်ရွက်ရေးလုပ်လို့နိုင်ငံချင်းပြိုင်ဆိုင်မှုလျော့သွားတာမဟုတ်ပါဘူး။ပြိုင်ဆိုင်မှုကြောင့်တိုင်းနိုင်ငံတွေဖွံ့ဖြိုးတိုးတက်လာတာပါ။မတိမတာပြိုင်ဆိုင်တာနဲ့တိတိတသာပြိုင်ဆိုင်တာပဲကွာခြားပါတယ်။စီကံအရပြိုင်ဆိုင်ပြီးပြိပက္ခမဖြစ်အောင်အာဆီယံအသင်းကိုဖွဲ့စည်းထားတာဖြစ်ပါတယ်။ဉာဏ်ပညာအမျိုးအမြင်ရှိတဲ့အစိုးရခေါင်းဆောင်နဲ့တိုင်းပြည်မှာသာနိုင်ငံခြားနဲ့ပြိုင်ဆိုင်နိုင်တဲ့စွမ်းရည်ရှိပါတယ်။ဥပမာအမေရိကန်ဥရောပနဲ့ဆက်ဆံရေးအဆင်ပြေလို့ဂျပန်တရုတ်နဲ့စင်ကာပူမှာပြိုင်ဆိုင်မှုစွမ်းရည်ရှိလာတဲ့အတွက်တိုးတက်ဖွံ့ဖြိုးလာတာကိုသင်ခန်းစာယူသင်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
။ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုတင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတော့ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့အမေရိကန်အီဒီယန်အတုံးနှုံးအင်္ဂလိပ်စာသင်ခန်းစာပူခြားချက်ကိုနားဆင်ကြပါမယ်ခင်ဗျာ။
ဒီဘာ English American Style Gandama ပြောတယ်လို့ဒီပေးရတဲ့ SOFT Soft ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပြီးမှမို့ပထမဦးဆုံး
Soft spot
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက SOFT soft ကပျော့တယ်လို့အဓိပ္ပာယ်ရပြီး SPOT spot ကတော့နေရာဒါမှမဟုတ်အကွဲဆိုတော့စကွိုက်ခုံရဲ့လုံးကောက်ဒီပေကတော့ပျော့တယ်နေရာဒါမှမဟုတ်ပျော့တယ်အကွဲပေါ့ idiom ဆိုတဲ့သဘောဒီပေကတော့ကိုယ်ရင်ထဲမှာနှစ်သက်ကျင်နာတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာဘန်းစကားရဆိုရင်တော့လူဆိုရင်ကြတယ်ပေါ့ရှင်ဥပမာသူကတော့ငငယ်ချောချောဆိုရင်ကြတာပဲဆိုတဲ့သဘောမျိုးလို့ပေါ့ဒီနေရာမှာ soft spot ဟာလူတွေသာမကပါဘူးတရိတ်ဆန်တွေကိုချစ်တတ်တာပစ္စည်းတခုကိုမြင်ရင်မျက်စိကျသဘောကျဒါမျိုးဆိုရင်လေရည်ညွှန်းသုံးနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကတော့
Mary has a soft spot for babies No wonder she works at a daycare
Mary ဟာကလေးပေါက်စားလေးတွေကိုသိပ်ချစ်တာဒါကြောင့်သူနေ့ကလေးတင်းကျောင်းမှာအလုပ်လုပ်တာလဲမဆမ်းပါဘူးလို့ကြည့်ပေရပါတယ်
Mary has a soft spot for babies. No wonder she works at a daycare.
ကိုယ်စလေတင်ပြပြီးမှာကတော့
soft money
ဖြစ်ပါတယ်။စာလုံးပေါင်းက SOFT soft ကပြောတာ MONEY money ကငွေဆိုတော့စကွိုက်ခုံရဲ့ဓာတ်ရိုက်ဓိပေကတော့ပြောတဲ့ငွေပေါ့ idiom ဆိုတဲ့သဘောဓိပေကတော့အဲ့ဒီငွေဟာလွယ်လွယ်နဲ့ရတဲ့ငွေကိုဆိုလိုတာဖြစ်ပါတယ်ဒီနေရာဖြစ်တော့တထေးသားသမီးတွေဆိုရင်တော့မိဘကပုံဖို့မှမှန်ပြီးနေတော့ပြင်ပင်ပန်းပန်းရှာဖို့မလိုပဲရတဲ့ငွေမျိုးလိုဖြစ်ပါလေ။လွယ်လွယ်ပြောရရင်တော့ easy money ပေါ့ရှင်။ဒီသုံးနှစ်ပတ်သက်လို့ George Group ရဲ့ဥမာကတော့
Soft money spoiled my friend John. His parents are rich, so he spends money like water.
လွယ်လွယ်နဲ့ရတဲ့ငွေကြောင့်ကျွန်တော်တငယ်ချင်း John နဲ့ပျက်စီးတော့တာပဲ။သူမိဘတွေကချမ်းသာတော့သူကငွေကိုရေလိုသုံးတယ်လေလို့ထိပေးရပါတယ်ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် Soft money spoiled my friend John His parents are rich so he spends money like water
ကိုနောက်ဆုံးတင်ပြပေးမှာကတော့
Soft sell
ဖြစ်ပါတယ်စာလုံးပေါင်းက SOFT soft ကပျော်တာ SELL sell ကရောင်းတာဆိုတော့စကွိုက်ခုံရဲ့ဓာတ်ရိုက်ဒီပဲကတော့ပျော့ပျော့ရောင်းတာပေါ့ဒီသုံးရဲ့ idiom အဓိပ္ပာယ်ကတော့တခုခုကိုရောင်းဖို့ကြော်ညာရမှာပဲဖြစ်ဖြစ်ရောင်းဖို့ကြိုးစားရမှာပဲဖြစ်ဖြစ်ဓာတ်ရိုက်မပြောပဲမတိမတာနဲ့ကိုရောင်းကျင်တဲ့ပစ္စည်းကိုတွေ့ပိုက်ပြီးကောင်းတာတွေကိုတင်ပြတာမျိုးဒါမှမဟုတ်ဝယ်သူနဲ့ရင်းနှီးအောင်အရင်လုပ်ပြီးမှရောင်းတာမျိုးတခါတည်းရန်လဲမဟုတ်ဆိုရင်အမိပေးစားပြီးမှရောင်းတာမျိုးစသဖြင့်ရောင်းနည်းမျိုးကိုဆလိုတာဖြစ်ပါတယ်တခါတည်းရန်လဲဒီနည်းဟာအောင်မြင်တာတွေရှိတယ်လို့ခါတီးရန်လေချိန်ကုန်ပြီးစိတ်ရှုပ်မခံလို့သူတွေအတွက်တော့ဒါဟာစိတ်တူစရာလည်းဖြစ်နိုင်ပါလေဒီသုံးနယ်ပတ်သက်လို့ George Group ပြတဲ့ဥမာကတော့
The insurance company's soft sell technique worked on Joan
အမကန် company ရဲ့ဝယ်သူနဲ့အရင်ရင်းနှီးအောင်လုပ်ပြီးရောင်းတဲ့နည်းဟာဂျုံနဲ့ကြတော့အောင်မြင်သွားပြီလေအချက်လက်တွေကိုအရင်ရှင်းလင်းတင်ပြတဲ့နည်းကိုသူကနှစ်သက်တယ်လို့ထိပ်ပေးရပါလေ
The insurance company's soft sell technique worked on Joan. She liked the way the information was presented. Soft spot, soft money, soft sell.
တို့ဖြစ်ကြပါလေ။နောက်တဲ့ရင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။